ပရိဓမ္မတော်ကမင်းကြီးကတတိယသံဃာယနာတင်ပြီးတဲ့အခါမှာသာတော်မဟိန္ဒနဲ့သံဃာတော်၃ပါး၄ပါးရဲ့ပြီးတော့နောက်ပါသူမနာရှင်သာမဏေလေးရဲ့၄ပါးကိုတီဟိုကျွန့်သာသနာပြုလွတ်တယ်ကိုတိုင်းကိုဌာနသာသနာပြုလွတ်တာသူ့ဝနဘူမိကိုလွတ်တာလည်းပါတယ်ယောနကတိုင်းခေါ်တဲ့ဂရိတ်တို့နိုင်ငံကိုလွတ်တာလည်းပါတယ်ဂရိတ်တို့နိုင်ငံဆိုတာကတော့ပထမလွတ်စဉ်ကတော့ဝါလောက်နဲ့တူပါတယ်အခုပါကစ္စတန်မြောက်ပိုင်းမက်ဆီဒိုနီးယန်းဂရိတ်တွေအလက်ဆန္ဒာဒဂရိတ်တို့နိုင်ငံတွေအဲ့ဒီပဲလွတ်တာနဲ့တူပါနောက်တော့တဖြည်းဖြည်းတော့နောက်ဖက်ပြန်သွားလို့ဟိုအာဖဂန်နစ္စတန်တို့ပါရှားတို့ကနေပြီးတော့ဟိုမက်ဆီဒိုနီးယားအထိရောက်သွားတာတော့တက်တည်းအထောက်ထားရှိတယ်အဲ့ဒီတော့ကအဲ့ဒီအလက်ဇန္ဒာ the great တို့တည်ထောင်သွားတဲ့အခုအိန္ဒုမြစ်ဝမ်းဒေသပေါ့လေခုကပါကစ္စတန်မြောက်ပိုင်းပေါ့လေမြောက်ပိုင်းနောက်ပိုင်းအဲ့ဒီဟာကိုယောနကတိုင်လို့ခေါ်တယ်ယောနကတိုင်ခေါ်တယ်အဲ့ဒါလို့ကိုတိုင်းကိုဌာနလွတ်တာမှာအဲ့ဒီယောနကတိုင်လည်းပါတယ်ဟိမာလယလည်းပါတယ်ကတ္တမီရာလည်းပါတယ်သူဝနဘူမိလဲပါတယ်သူဝနဘူမိဆိုတာကတော့ပရှုချွန်းဆိုတဲ့တလျှောက်လုံးပေါ့လေဒီမော်လမြိုင်တို့လောက်ကစပြီးတထုံမော်လမြိုင်တို့ကစပြီးအောက်ဘက်ကိုဟိုမလေးရှားဂျိုဟိုအထိပေါ့စင်ကာပူအထိပေါ့တလျှောက်လုံးဒါသူဝနဘူမိပဲသူတို့ရှေးဟောင်းသူဒေသနာကရှာဖွေးပြီးတော့သတ်မှတ်ထားတာပေါ့လေဒါပေမဲ့ဘုန်းကြီးတို့မြန်မာနိုင်ငံကတည်တဲ့လောက်ကတော့သူဝနဘုံမြို့တထုံလို့တည်ကြတယ်ခွန်လားတထုံမျိုးကိုသူဝနာဘူမိလို့ခေါ်ကြတာ။အဲဒါတလောက်တော့မဟုတ်ပါဘူး။နေပဲကျယ်ကြီး။သုမတရာကျွန်းမှာသုမတရာရဲ့မူလအမည်ကသုဝနာဒီပ။သုဝနာဆိုတာရွှေဒီပဆိုတာကကျွန်း။သုဝနာဒီပဆိုတာရွှေကျွန်း။အဲသုမတရာကျွန်းရဲ့မူလနာမည်ပဲ။နောက်အဲ့ဒီကနေပြီးတဖြည်းဖြည်းသုမတရာနာမည်ပြောင်းသွားတယ်။အဲ့ဒီမှာဘုန်းကြီးတို့ဒီစစ်မဖြစ်ခင်လေးကဒုတိယကဘာစစ်မဖြစ်ခင်လေးကပဲ။တဏှာကတူဖို့ရရှိတဲ့ရွှေပြားပေါ်မှာရေးထားတာသုဝန္နဒွိပလို့ရေးထားတယ်။သုဝန္နဒွိပဆိုတာသုဝန္နဒီပပဲ။သုဝန္နကရွှေဒီပကကျွန်းသုဝန္နဒီပအဲ့ဒီစကလုံးနဲ့ရေးထားတဲ့ဟာတွေ့ရတယ်။ဒါအဲ့ဒီသုမတရာအပါဝင်ပေါ့လေသုဝန္နဘူမိဆိုတာ။ဘုန်းကြီးကစကားဆက်မိလို့မလို့ရှောက်ပြီးစိတ်ထဲပေါ်ရပြောတာပါလူရင်းကအဲ့ဒီတီဟိုကျွန်းကိုလွတ်တာကအရှင်မဟိန္ဒနဲ့အဘာဝင်ဖြစ်တဲ့သံဃာ၄ပါးနဲ့နောက်ပါရှင်သာမဏေလေးရှင်သူမနအဲသူတို့ကအိန္ဒိယတည်းကနေပြီးတော့ပါတနာပါတလိပုတ်ပေါ်လေအဲ့ဒီကနေပြီးတော့ဇာနဲ့ပြန်ကြွပြီးတော့လာတာတီဟိုကျွန်းရောက်တဲ့အခါကျတော့အနုရာဒမြို့ရဲ့အရှိတောင်ဘက်မှာရှိတဲ့တောင်ကုန်းပေါ်တောင်ကုန်းဆိုရလဲတော်တော်လေးတော့မြင့်ပါတယ်အဲ့ဒီပေါ်ကြတော့မှသူတို့ကောင်းကင်ကနေဆင်းတယ်ဆင်းပြီးတော့အဲ့ဒီမှသူတို့နာနာနေနေနေကြတော့အဲ့ဒီအချိန်မှပြည်ဝကျွန်းကိုအုပ်ချုပ်နေတဲ့ဒေဝာနံပိယတိတ်တာမင်းကသူကတောလိုက်တောလေလာတာမှအဲ့ဒီကုန်းရောက်တော့ဒီအရှင်မြတ်များနဲ့တွေ့တယ်ရှေးကဒါမျိုးသူမတွေ့ဘူးဒီဝါဝါတွေဝင်းဝင်းနေဆိုတာသူမတွေ့ဘူးအခုတွေ့တဲ့အခါကျတော့မှဘာပဲပါလိမ့်မလို့စုံစမ်းတဲ့အခါကျတော့သူတော်သူမြတ်တွေဖြစ်နေတယ်ဒီခါကျတော့မှသူကိုယ်ွယ်အဲ့ဒီအချိန်ကစပြီးတီဟိုကျွန်းမှာဗုဒ္ဓသာသနာပြန့်ပွားတာဖရာပြိဋိဘံစံပြီးနှစ်ပေါင်း238နှစ်လို့ဒီလိုထင်ပါတယ်အဲ့ဒီအချိန်ကစပြီးတော့ပြန့်ပွားတယ်ဒီတော့အဲ့ဒီကုန်းလေးကိုအခုအမ္ပတ္ထလလို့နာမည်တထားတယ်ထလကကုံအမ္ဘကသရက်အမ္ဘထလဆိုတာသရက်ကုံပေါ့အဲ့တော့ရှေးကတော့တရက်ပင်နေတော်တော်ပေါ်ပေါ်များများစိုက်ထားတယ် ਨੇ ဒူပါတယ်အဲ့ဒီအမ္ဘထလမှာနောက်ကြတော့အဲ့ဒီအရှင်မိန်သားတို့စပြီးသတင်းသုံးတဲ့အချိန်ကစပြီးတဖြည်းဖြည်းကျောင်းနေဖြစ်လာတော့ကုံပေါ်မှာရောကုံကြီးမှာရောကျောင်းနေအကြီးအကျယ်တွေဖြစ်လို့ဖြစ်ရမကောင်နောက်ကြတော့ เจ้ามาตางาฤด้วยซี้ยုံนี่บาไอ้นี่มาตะคาได้ผิดละอะตะหลองน้องជីเจละไอ้นี่มาเสดีရှိတယ်อากาตะเกงาเสดีဆိုတာကုန်းပေါ်မှာတီးထားတာอนุราธาမျိုးကလှမ်းကြည့်ရဲ့အခုတော့อนุราธาမျိုးเนี่ยအဲ့ဒီအမတ်ထလနဲ့က10မိုင်လောက်ဝေးတယ်ဟိုစဉ်ခါတုန်းကတော့10မိုင်လောက်ဝေးပုံမရပါဘူးမျိုးเนี่ยအမတ်ထလเนี่ยမလှမကမဲ့เนี่ยတူးတယ်ဒါနဲ့အဲ့ဒီအမတ်ထလကုံမောအာကာသဂင်ငါစေတီရှိတဲ့တခြားစေတီတွေလည်း3-4စုလောက်ရှိတယ်။သာသနာထွန်းကားတော့အချိန်ဆိုတော့ညနေပိုင်းဆိုရင်ပဲဒီစေတီတွေမှမိတွေထွန်းကြပြီ။အဲ့စေတီတွေပတ်ပတ်လည်းမှရှိခိုးပြီးလှက်ပတ်နေကြပြီ။ပြီးတော့တခါစေတီတွေပတ်ပတ်လည်းမှထိုင်ပြီးတော့ပရိတ်တော်တွေမြတ်စွာဘုရားဟောတဲ့ဒေသနာတုတ်တော်တွေဓမ္မစက်ကြားတို့အနတ္တလက္ခဏာတုတ်တို့အစိုက်တွေဒါတွေရွတ်နေကြအဲ့ဒါလေအဲ့ဒါတွေရွတ်တာဟာယဟန်တော်တွေရောအမျိုးသမီးယဟန်တွေရောဘိက္ခုနီတွေပေါ့လေရှင်သာမဏေမလေးတွေရောရှင်သာမဏေလေးတွေရောဥပါဒကတွေဥပါဒိကတွေရောဒီတော့ညနေပိုင်းငါစပြီးနေဝင်မိုးချုပ်ကစပြီးတော့ညာဥအထီဟာအင်မတန်ကြီးညိုစရာကြီးနုစရာကုန်းဖြစ်တာပေါ့အဝေးကနေကြည့်ရင်မဲမိတွေထိန်ထိန်လင်းပြီးတော့တရားစာပေရွတ်တန်နေကြားနေရတဲ့အခါကျတော့တရားတရားမဖြစ်တဲ့ပုဂ္ဂိုလ်လဲတရားတရားဖြစ်လာမူလအရကတရားတရားယုံကြည်မှုရှိနေတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်လဲတရားတရားတွေတိုးပွားလာညစဉ်ညစဉ်လဲအဲ့ဒီကအမတ်ထလကြောင်းမှာတရားပွဲတွေရှိတယ်တရားသွားနာကြတယ်ဒါနဲ့ဒီမှာအဲ့ဒီမြို့ဆောင်ကအိမ်တိန်ကမိသားစုတအိမ်လုံးနေဝေမိုးချုပ်မှာပဲတောင်ပေါ်ဖျားတွေမှမိတွေထိန်လင်းနေပြီတရားစာပေတွေရွတ်တန်နေလဲကြားနေရပြီအဲ့တော့ဂိုင်းဖျားဦးရင်တရားနာရင်သွားနေကြအတိုင်းတို့သွားမယ်လက်ထဲမှာပန်းတို့စီမီးတို့လူစရာတန်းစရာနဲ့ပေါ့လေပူဇော်စရာနဲ့ဒါပေမဲ့အဲ့ဒီမှာသမီးတယောက်ကမပေါ့မပါဖြစ်နေမပေါ့မပါဖြစ်နေတော့မိခင်ဖခင်တို့ကသမီးရေသမီးတော့နေခဲ့ပြီတော့သမီးနေနဲ့လိုက်လို့မကောင်းပါဘူးပင်မနဲ့အဲ့တော့အိမ်ဆောင်ပေါ့ကွယ်ကဲသူများတော့သွားမယ်ဆိုပြီးတော့အဲ့ဒီသမီးတယောက်ထားပြီးအိမ်လုံးညွတ်သွားနေကြအတိုင်းအမတ်ထလကုန်းသွားကြတယ်တရားသမီးရဲမသွားရလဲကိစ္စမဖြစ်ဘူးငါအိမ်ကပဲလှမ်းအာယုံပြုတ်မယ်မြို့ဆောင်ကအိမ်ဆိုတော့လည်းပဲအမတ်ထလကုန်းဘောကစေတီကိုလှမ်းပြီးတော့ကြကြန္နနာဖူးမြော်ကြီးညိုနိုင်တာ ਉ အိမ်ကျမ်းမြင်ကနေပြီးတော့မိဘတွေဆင်းသွားကြတယ်ကစေတီတော်လှမ်းပြီးတော့ဖူးမြော်လို့မြတ်စွာဘုရားရဲ့ဂုဏ်တော်အာယုံပြုတ်လို့စီမီတွေကလည်းတထိန်ထိန်နဲ့တရားစာပေရွတ်တန်နေကလည်းပဲညီညီညာညာနဲ့ကြားရတဲ့အခါကျတော့ဒီမျိုးသမီးတရားတရားတွေတိတ်ဖြစ်တော့ယုံကြည်မှုတရားတရားတွေတိုးတိုးတိုးတိုးလာကနေနေရာကနေပြီးတော့မြတ်စွာဘုရားရဲ့ဂုဏ်တော်တွေကိုစိတ်ကလည်းနှလုံးသွင်းအာယုံပြုထားတော့တိုးတဲ့တရားတရားတိုးတော့ကြည်လင်မှုအားကောင်းတော့စိတ်ဟာကြည်နူးတဲ့ငြိမ်းချမ်းတဲ့အေးမြတယ်အဲ့ဒီကြည်နူးငြိမ်းချမ်းအေးမြတဲ့အခါမှာစိတ်ထဲမှာနှစ်သိမ့်မှုပီတိတွေအင်ကောင်းအားကောင်းတဲ့ဖြစ်တယ်နှစ်သိမ့်မှုပီတိတွေဖြစ်တဲ့အခါကျတော့ပထမတော့အာယုံပြူရဲ့အာယုံပြူရဲ့နဲ့ကြည်ညိုလုံးလို့ကျက်တိတွေတစ်ဖြန်းဖြန်းထတာနောက်ကျတော့ကျက်တိတစ်ဖြန်းဖြန်းထတာကပျောက်ဘလူလူဖြစ်သွားပြီးတော့ခန္ဓာကိုယ်ရဲ့စိတ်ငနဲ့သိငနဲ့အမနာကောင်းတဲ့ခံစားမှုကခြုံချလိုက်တယ်လို့ထွန်းချလိုက်တယ်လို့သူ့မှာအရသာတွေးနေပီတိပဲကြက်သေးတစ်ပြန်းပြန်းထတယ်လို့ဖြစ်တဲ့ပီတိကဖြန်ငနဲ့ထတယ်လို့ဖြစ်လိုက်အဲခௌဋ္ဌိကပီတိခဏလေးဖြန်ငနဲ့ကြော်တဲ့စိတ်ငနဲ့ဖြစ်သွားလိုက်ပြီးတော့ပျောက်သွားလိုက်နောက်တစ်ခါလက်မောင်းကစိတ်ငနဲ့ဖြစ်တယ်လို့ဖြစ်လိုက်ပျောက်သွားလိုက်ခௌဋ္ဌိကပီတိအဲ့ဒါခဏခဏ
စိတ်ငနဲ့သိမ့်ငနဲ့ကြတိဖြန့်ငနဲ့ထားအဲ့ဒါခဏခဏဖြစ်ပြီဆိုဒါခဏိကပီတိအဲ့ဒါတော့မဟုတ်ပဲနဲ့ခန္ဓာကိုယ်တစ်ခုလုံးကိုအင်မတန်ကောင်းတဲ့ခံစားမှုတစ်ခုကလွှမ်းပြီးတော့ခြုံချလိုက်တယ်လို့တစ်ခုလုံးအင်မတန်အေးမြတဲ့အေးမြပြီးနူးညံ့တဲ့အဝတ်တစ်ခုနဲ့အုပ်ချလိုက်တယ်လို့အဲ့ဒါလိုခံစားလိုက်ရပြီဆိုတဲ့အခါကျတော့ဒါအောက်ကန္တိကပီတိအဲ့ဒီကမှနေပြီပို့ပြီးတော့နှစ်သိမ့်မှုကြည်နူးမှုပီတိတွေပို့ဖို့အားကောင်းလာတဲ့အခါကျတော့ခန္ဓာကိုယ်ကတဖြည်းဖြည်းကြွတ်တယ်လာပို့ပြီးတော့ကြွတ်တယ်လာအဲ့ဒီကြွတ်တယ်လာရကနေပြီသူကလည်းပဲအဲ့ဒီကြွတ်တတ်တာကိုသတိမပြုဘူးစေတီတော်နဲ့ဘုရားစီမီးနဲ့မြတ်စွာဘုရားဂုံတော်နဲ့ကိုပဲဂုံတော်ကိုပဲစိတ်ထက်ကကြည်ညိုအာယုံပြုပြီးကိလေသာအညစ်အကြေတို့မှကင်းဝေးစင်ကြယ်တော်မူသောမြတ်စွာဘုရားကိလေသာရန်သူအပေါင်းကိုထောင်းထောင်းညက်ကြေချဲ့ဖြဲ့ချေတုတ်တင်ခုတ်ထွင်ရှင်းလင်းတော်မူပြီးသောမြတ်စွာဘုရားအစရှိသည့်ဖြင့်အရဟံစိုက်တဲ့ဂုဏ်တော်တွေအာယုံပြုပြီးတော့နှလုံးသွင်းဆင်ခြင်းနေတော့ဘုရားရှင်ရဲ့ဂုဏ်တော်တွေကစိတ်ထဲမှာပို့ပို့ပြီးတော့ပွားများလာလေကြည်နူးနှစ်သိမ့်မှုကပုံများလာလေဒီလိုနဲ့နောက်ဆုံးဒီအမျိုးသမီးသူလည်းမသိလိုက်ဘူးဖြတ်ခနဲ့ဆိုအာကာသခင်ကစေတီရင်မြန်သူရောက်သွားရောက်သွားလို့မလို့အေးကနေဖြစ်တော့မှဟဲငါဘယ်ရောက်ပါလိမ့်မလို့လို့မျက်စိသေးသေးချာချာဖွင့်ကြည့်လိုက်တဲ့အခါကျဖရာရင်မြန်တော်ဘောသူရောက်နေတယ်သူရှိကဖရာစေတီတော်ကြီးဘုရားစေတီတော်ကြီးပတ်လည်မှာလှည့်ပြီးတော့ဘင်္ဂါရောတွေဘိက္ခုနီမတွေတရားစာပေတွေညွတ်နေအဲ့ဒါသူကြာကြာမစဉ်းစားနိုင်ဘူးဆက်ပြီးတော့အာယုံပြုတ်လိုက်တဲ့အခါကျတော့ဘုရားရှင်ရဲ့ဂုဏ်တော်ထဲမှာပဲစိတ်ကမြုပ်ဝင်သွားပြန်မိတဲ့ကြည်နူးမှုနှစ်သိမ့်မှုခံစားပြီးနေမကြခင်သူမိဘတွေကဖရာရင်မြင်တော်ပေါ်မှာလှဲ့ပြီးပူဇော်ရကသူနဲ့ရောက်တော့ဟဲ့ခုနတို့သမီးထမရဲ့ဘယ်နဲ့သူ့ဘသူနဲ့မျက်လိုက်လာဟုတ်တယ်နဲ့တူတယ်သွားကြည့်ကြပြီသွားကြည့်တဲ့အခါကျတော့သူတို့သမီးဖြစ်နေတယ်ဒါနဲ့ဟဲ့သမီးညီဘယ်လိုလာလဲဆိုမှသူလည်းမျက်စိဖွင့်ပြီးတော့အမေဖေတွေကြည့်လိုက်ကျမဘသူနဲ့မှမလာဘူးဟဲ့ဘယ်လိုရောက်လာလဲဘယ်လိုရောက်လာမှလည်းမသိဘူးဒီတိုင်းပဲရောက်လာတာပဲအဲ့ဒီအခါကျတော့မှစဉ်းစားကြည့်ရတာကိုဩဒါဒီလူဘိန်းတွေအနေနဲ့ကတော့ဖရာရှင်ရဲ့ဂုဏ်တော်ကိုအာယုံပြုဖရာစေတီတော်ကိုအာယုံပြုအာယုံပြုကြည်ညိုတဲ့ကုသိုလ်စေတနာရဲ့အရှိန်အဟုန်အစွမ်းအာနုဘောကြောင့်ဖရာတကူတော်ကြောင့်ပေါ့လေရှင်းရှင်းပြောရဲ့ဒါအိမ်ကနေပြီးတော့ဘုရားရင်မြတ်တော်ကရောက်လာတာပဲလို့လူဘိန်းတွေးတော့အဲ့လိုတွေးရတယ်။ကျန်ကန်ကတော့အဲ့ဒါလို့မဟုတ်ပါဘူးတဲ့။ကျန်ကန်ကတော့အခုနပြောတဲ့နှစ်သိမ့်ကြည်နူးမှုပီတိတွေအင်္ဂေါအာကောင်ဖြစ်တဲ့အခါကျတော့တဖြည်းဖြည်းတဖြည်းဖြည်းကြွကြွခန္ဓာကိုယ်ကပေါ့ပြီးတော့ကြွကြွတက်သွားပြီးတော့သူ့စိတ်ကဘုရားစီညွတ်နေတော့ကြွတက်တဲ့ခန္ဓာကိုယ်ဟာတဖြည်းဖြည်းဘုရားစီကောင်းငင်ကနေပြီးတော့ရောက်သွားတာပါတဲ့အဲ့ဒါကိုဥပ္ပေကပီတိခေါ်ပါတယ်တဲ့ခန္ဓာကိုယ်ကြွတက်သည်ဖြစ်အောင်အားကောင်းတဲ့ပီတိဥပ္ပေကပီတိခေါ်ပါတယ်တဲ့ဥပ္ပေကပီတိအခမ်းမှာဒါကိုဖွင့်ပြထားတဲ့ကျမ်းကကဒီမိန်းကလေးကိုဓမ္မနှမျိုးမူနှမှုတော့ကွဲနေတယ်မျိုးအနေနဲ့မူနှမှုစေတီအနေနဲ့မူနှမှုတော့ကွဲတာဒါမှမဟုတ်အဖြစ်ပြချင်းကတော့အတူတူပဲအဲ့ဒါဥပ္ပေကပီတိတဲ့ဒါကြောင့်ဘုန်းကြီးကပြောတာအခွန်းတဒကမကြီးကိုဒကမကြီးဝင်းထဲမှာလှိုက်လိုက်လှိုက်လိုက်ဖြစ်လို့နောက်ပလက်လန်တော့လဲမဲ့မထင်မှနဲ့ပလက်လန်မလို့မဟုတ်ဘူးဒကမကြီးအထက်ကြွတက်မလို့လို့ဘုန်းကြီးကပြောတယ်ဆက်အာရုံပြုလိုက်ရင်ဒကမကြီးကောင်းခင်ရောက်သွားမယ်လို့တကယ်ပဲဒီပီတိဟာယောဂီတွေမှာလည်းပဲဥရိယဗျာညာအနုဘန်းရောက်ပြီဆိုလို့ရှိရင်အမတန်တမာရီအားကောင်းလို့မလို့တရားကိုတကယ်ကရုတစိုက်အားထုတ်တဲ့ယောဂီဆိုလို့ရှိရင်ဟောဒီပီတိကတွေးတယ်အခေါနာကြတိဖြန်းကနေဖြန်းကနေထွားတဲ့စိတ်ကနေတိတ်ကနေနေတဲ့နှစ်သိမ့်မှုပီတိပြီးပြီဆိုလို့ရှိရင်ဒီဥပ္ပေကပီတိဟာတခါတည်းကတကယ်ကြွတက်တယ်တခါတည်းကတကယ်လုံးမကြွနိုင်တော့လက်ကြွလိုက်လက်မောင်းကြွလိုက်အစိုက်တီးဒီလိုဖြစ်တယ် ဘုန်းကြီးတခါတွေ့ဘူးတဲ့ဥစဉ်တပါတော့ညတရားထိုင်နေတဲ့တဖြည်းဖြည်းကြွကြွကြွကြွတက်တော့လာသူကဘိုးရင်းနဲ့ကိုခြံအောင်နဲ့ထိုင်တာကိုခြံအောင်ခေါင်းဖို့ခေါင်းသွားကတယ်သူမသိဘူးနောက်ကျတော့မှပြုတ်ဆိုပြန်ကြတော့မှအဲ့ဒီခါကျတော့မှသိတယ်အဒီပီတိစွာနောက်ဒီတဲ့အကောင်းတဲ့ပီတိကြတော့ဒါလို့မလှုပ်ဘူးမကြမ်းဘူးငြိမ့်တယ်ဖရဏပီတိတဲ့ကောင်းတဲ့ခံစားမှုလေးတွေတကောလုံးစိမ့်ပြီးငြိမ့်ငြိမ့်ငြိမ့်ငြိမ့်ငြိမ့်ငြိမ့်ကလေးဝင်ငြိမ့်ငြိမ့်ကလေးတကောလုံးပြန်ပြီးပြတ်ပြီးသွားတာဒီဖရဏပီတိကိုကျန်ကန်ကဘာဥပမာပေးတယ်လဲလို့ဆိုတော့အကျိန်တရားဖတ်ထားလို့နူးညံ့နေတဲ့ကွမ်းကိုတဲ့အဲ့ဒီကွမ်းပေါ်မှာစီကလေးတစ်စက်ချလိုက်ပါတဲ့ဘယ်နဲ့နေမလဲချက်ချင်းမဲ့ကွမ်းဆိုင်တစ်ဆိုင်လုံးစီကပြတ်နှက်မသွားဘူးလားအဲ့ဒါလိုပဲတဲ့ဖရဏပီတိကရဲ့နူးညံ့ပုံနဲ့အကျိုးတရားမှုဖြစ်ပုံဟာအဲ့ဒီတိုင်ပဲတဲ့အဲ့ဒီပီတိဖရဏပီတိဖြစ်ပြီဆိုလို့ရှိရင်ယောဂီကဘာဖြစ်တယ်လဲဆိုတော့တဖြည်းဖြည်းတဖြည်းဖြည်းကောင်းတဲ့ခံစားမှုကအင်မတန်နူးနူးညံ့ညံ့တိမ်တိမ်မွေ့မွေ့ကောင်းတာဖြစ်တော့ယောဂီကမိမ့်မိမ့်မိမ့်မိမ့်သွားတော့အမှတ်ကလွတ်သွားတယ်မရှိမှလိုက်မိဘူးအမှတ်လွတ်သွားပြီဆိုဖြတ်ခနဲဆိုရင်ငိုက်ခနဲဖြစ်သွားတယ်အဲ့ဒီခါကျမှပြန်ပြီးတတိယလွတ်တခါပြန်မှတ်ပြန်တယ်နောက်ဒီပီတိတခါပြန်ဝင်လာပြန်ပြီဆိုလို့ရှိရင်အကောင်းလွန်သွားပြီးမှတ်တော့ဇိန်ခန္ဓာပါယောဂီငိမ့်နေငိမ့်နေကောင်းနေကောင်းနေတဲ့ तू မရှိမှဘူးမရှိမှမီးရဲနေအဲ့ဒါကောင်းတာလေးပေါ့စိတ်ကလေးစိုက်ပြီးငိမ့်ပြီးတော့ဇိန်ယူနေတော့ဖြတ်ခနဲလွတ်သွားပြန်အလွတ်သွားပြီးတော့မှဟင်လွတ်သွားပြီဆိုတာသိတော့တခါပြန်ရှူရပြန်အဲ့ဒါကိုပဲတချို့နားမလဲတဲ့အခါကျတော့နိဗ္ဗာန်ရပြီလို့ထင်ကြတာအဲ့ဒါကြောင့်ပြောကြတယ်တပည့်တော်တော်ဗျာမှတ်လို့လဲကောင်းလိုက်တာစိတ်ကလည်းငြိမ်လို့ဗျာခံစားလို့လဲကောင်းလိုက်တာဗျာအဲ့ဒီထဲကချုပ်ဖြတ်ခနဲ့ဖြတ်ခနဲ့ချုပ်ငြိမ်ချုပ်ငြိမ်သွားတယ်တဲ့ချုပ်ငြိမ်ချုပ်ငြိမ်သွားတယ်တဲ့အဲ့လိုယောဂီရှိသေးတယ်အမှန်တော့အဲ့ဒါဟာဝိပဿနာရဲ့အောက်ပိုင်းပဲရှိသေးတယ်အထက်ပိုင်းတိရဲကောင်းတာတွေအများကြီးအဲဒီကဟာလေးကိုချုပ်ငိမ့်နေတင်ပြီးတော့ဒီဟာလေးသာသဘောကျနေမယ်ဆိုလို့ရှိရင်တော့ဒီကနေအထက်ကိုမတက်တော့ဘူးသူ့ပေါ်မှာตาရနှစ်တက်တတ်မဲ့မှုညှိမှုဖြစ်နေတဲ့အတွက်ဒါလေးကညှိထားတဲ့အခါကျတော့အထက်ကိုတက်လို့မရအောင်ဒီတော့အခေါဏဒကမကြီးလည်းပဲဖယားကနဲ့ဖယားကိုဖူးမြော်ရင်းကဖူးမြော်ရင်းကသူ့ဟာကြည်နူးမှုနှင့်သိမ့်မှုပီတိတွေဖြစ်ရကနေပြီးစိတ်ထဲကလှိုက်လာပြီးတော့ကြွက်တက်မလို့ဖြစ်တဲ့အချိန်မှာ तू ကကြောက်ပြီးတော့နောက်ပက်လက်လန်လဲမှကြောက်တာနဲ့မျက်စိ तू ကဖွင့်လိုက်တာ။ဒီဘသူမစောတကယ်စိတ်ထဲမှာကြည်ကြည်နူးနူးကြည်ကြည်လင်လင်ရှိဟိုကြည်ညိုစရာအာယုံကိုတကယ်ဖူးမြော်ရလို့ရှိရင်ဒါတွေဖြစ်နိုင်မှာဖြစ်တတ်ပါလေ။ဒါတော့အခုနပြောသလိုတီဗီကြည့်မိလို့မို့စိတ်ထဲမှာလောဘသုံးပုတ်ဒေါသတုံးပုတ်ဒေါမနတဒီအငြိကျဲဖြစ်လို့ရှိရင်အခုလိုဘုရားရှင်ရဲ့ဂုဏ်တော်အာယုံပြုတရားတော်ရဲ့ဂုဏ်တော်အာယုံပြုပြီးတော့ဆင်ញင်နှလုံးသွင်းလိုက်ပြီဆိုရင်အခုနအငြိကျဲရှိအောင်မလားမရှိတော့ဘူးအငြိကျဲဖြစ်ရင်စိတ်ဖြူစင်းသွားမလားညင်မဲနေမလားဖြူစင်းသွားပြီဟုတ်ကဲ့လားစိတ်ဖြူစင်းသွားပြီဒီလိုဆိုရင်ချမ်းသာမလားဆင်းရဲမလားအဲ့ဒါပြောတာပြောင်းလေဖုံဖုံကောင်းအာယုန်ဒီဆိုတာဒါကိုပြောတာအဲ့တော့အခုဒီအချိန်ဒီအချိန်နေထိဘုန်းကြီးပြောလာတာ၃နည်းနော်လောဘဒေါသမောဟကိလေသာအငြင်းမဲ့ဖြစ်เสียအာယုန်နဲ့မကြုံတွေ့အောင်နေကြုံတွေ့တော့လည်းပဲကိလေသာအာယုန်မဖြစ်ကိလေသာမဖြစ်เสียဘူးလို့စိတ်ထဲမှာဆုံးပြတ်သတ်မှတ်ပြီးတော့ထားအဲ့ဒါမမွေ့စေပဲတခါစိတ်ထဲမှာကိလေသာအငြင်းမဲ့စိတ်ညစ်စိမ့်မဲ့ဖြစ်ပြီဆိုလို့ရှိရင်အဲ့ဒီစိတ်ညစ်စိမ့်မဲ့ဖြစ်เสียအာယုံကိုအာယုံမပြူဘဲနဲ့ကုသိုလ်ဖြစ်เสียအာယုံကိုပြောင်းပြီးတော့နှလုံးသွင်းဆင်ခြင်းဟုတ်ကဲ့လားအဲ့ဒါကျန်တဲ့အပိုင်းကတော့နောက်မှအားလုံး6မျိုးအဲ့ဒီ6မျိုးတည်းကနီး6မျိုးတည်းကတင့်လျော်တဲ့နီး1မျိုးမျိုးနဲ့စိတ်မဲ့ကိုဖြူစင်အောင်စစ်ဆေးပါတဲ့ဒီတော့အဲ့ဒီစိတ်ညစ်မဲ့စီကြောင်းဥပက္ကိလေသာတရား16ပါးတနည်းပြောခဲ့တော့ပထမဆုံးစိတ်ညစ်မဲကစိတ်ညစ်မဲကြောင့်တရားကအဘိဇ္ဇာဝိတမလောဘ အဘိဓါဝိတမလောဘစိတ်တတဥပကိလေသောအဘိဓါသူတော်ဘာပစ္စည်းကိုရလိုသမှုရှေးရှုကြံစီခြင်းအဘိဓါနှင့်ဝိတမလောဘမငြိမြသောလောဘသည်ဝါမတရားသောလောဘသည်စိတ်တတစိတ်ဥပကိလေသောစဉ်ညွန်းညောင်းတရားပေ၏အဘိဓါဆိုတာသူတော်ဘာပစ္စည်းကိုမိမိပစ္စည်းသူတော်ဘာစည်းစိမ်ကိုမိမိစည်းစိမ်ဖြစ်စေလိုတဲ့စိတ်နဲ့ငါပစ္စည်းကောင်းမှာပဲလို့ကြံစည်တဲ့စဉ်းစားတဲ့စိတ်နဲ့တကွဖြစ်တဲ့လောဘအဲ့ဒါကိုအဘိဓါအဘိဓါလည်းတရားကိုအားဖြင့်လောဘပဲဝိတမလည်းတရားကိုဝိတမလောဘလည်းတရားကိုအားဖြင့်လောဘပဲအဲ့ဒီအဘိဓါမှာသို့တော်လည်းပဲအဘိဓါဆိုတဲ့လောဘကရိုးရိုးလောဘမဟုတ်ဘူးပေါ့ဝိသမလောဘကိုတော့ကျန်ကန်ကဆိုးတဲ့မိမိစည်းစိမ်မှာတာယာနှစ်တဲ့တတ်မဲ့တဲ့ဆိုလို့ရှိရင်ဒါလောဘတာမညပဲတဲ့သူတော်ဘာရဲ့စည်းစိမ်ဥစ္စာကိုတာယာနှစ်တဲ့တတ်မဲ့ပြီဆိုလို့ရှိရင်ဒါဝိသမလောဘတဲ့သူတော်ဘာရဲ့စည်းစိမ်ကိုတာယာနှစ်တဲ့တတ်မဲ့ခံများရှိပြီတဲ့သူတော်ဘာရဲ့ပစ္စည်းဥစ္စာငါပစ္စည်းဥစ္စာဖြစ်ပါစေလို့ဒီလိုစိတ်ထဲကကြံစည်တာမဟုတ်သေးဘူးသူများရဲ့အိသူများရဲ့မောတော်ကအစရည်ဒီကိုစိတ်ထဲကတာယာတက်မဲ့နေတဲ့သဘောတက်တက်မြရပဲအဲ့ဒါဝိသမလောဘလို့ခေါ်ပါတယ်တဲ့တခါကျန်းဟန်ကဘယ်လိုပြောသလဲလို့ဆိုတော့တကယ်တော့ကတဲ့သကလုံးအရာသာတမလောဘဝိသမလောဘလို့ခေါ်ရပေမဲ့တဲ့လောဘလို့ဆိုလိုက်ကြတဲ့ကလိုချင်တက်မဲ့နှက်သက်မှုညှိတွယ်မှုအကုသိုလ်ဖြစ်တဲ့အတွေ့တဲ့ညီမျှတယ်မညီမျှတယ်တရားတယ်မတရားတယ်မရှိပါဘူးတဲ့အကုသိုလ်အကုသိုလ်ပဲတဲ့ဒါကြောင့်မလို့ခွဲကြဖို့မလိုပါဘူးလို့ဒီလိုဆိုတဲ့သို့တော်လည်းပဲကျန်ငံမှာတော့ဒီလိုခွဲကြပြီးတော့ပြောထားတာတွေအများကြီးပေါ့နောက်တစ်ခါအဘိဓါဆိုတာကတော့အဘိဓါမှာအင်္ဂါ2ပါးရှိတယ်တဲ့သူတော်ဘာပစ္စည်းကိုရလိုသမှုရှေးရှုကြံစီချက်အင်္ဂါ2ပါးဆိုတာကနံပါတ်၁သူတော်ဘာရဲ့ပစ္စည်းဥစ္စာဖြစ်ရမယ်တဲ့နံပါတ်၂ငါဥစ္စာဖြစ်ရင်ကောင်းမှာပဲလို့ကြံစည်တဲ့စိတ်ဖြစ်ရမယ်တဲ့အဲ့ဒီအင်္ဂါ၂ပါးနဲ့ညီပြီဆိုလို့ရှိရင်တဲ့ဒီပုဂ္ဂိုလ်မှာအဘိဓါဖြစ်ပြီတဲ့ဟုတ်ကဲ့လားအဘိဓါမှာအင်္ဂါဘယ်နှပါးလဲဘာပါလဲသူတော်ဘာရဲ့စည်းစိမ်ဥစ္စာဖြစ်ခြင်းပြီးတော့သူပစ္စည်းဟာငါပစ္စည်းဖြစ်ရင်ကောင်းမှာပဲလို့ကြံစီခြင်းစိတ်ထဲကကြံစီခြင်းအဲ့ဒီအင်္ဂါ2ပါးနဲ့ညီရင်တော့အဲ့ဒီပုဂ္ဂိုလ်ရဲ့အဲ့ဒီစိတ်ထားကိုအဘိဓါလို့ခေါ်ရတယ်တဲ့လူရင်းကတော့လောဘပဲလူကျင်တာပဲတတ်မြတ်တာပဲနှိမ့်သက်တာပဲတွဲထားတာပဲဒါကြောင့်အဲ့ဒီမှာနှမျိုးလုံးကိုအဘိဓါကိုလည်းလောဘဝိတမအဘိဓါလည်းလောဘဝိတမလည်းလောဘဖြစ်တဲ့အတွက်သူ့ကိုစိတ်ညစ်ညူးကြောင်းတစ်ခုအနေနဲ့ပဲရည်တွဲရတယ်စကလုံးနှလုံးဖြစ်နေပေမဲ့လို့အဘိဓါကတစ်လုံးဝိသမလောဘကတစ်လုံးစကလုံးနှလုံးဖြစ်နေပေမဲ့လို့ကောက်ယူရမယ့်တရားကိုကလိုချင်တတ်မဲ့နှစ်သက်တွေ့တာမှုညှိမှုလောဘပဲဟုတ်တယ်မဟုတ်လားလောဘတစ်ခုတည်းပဲမဟုတ်လားဒါကြောင့်မလို့သူကဥပ္ပကိလေသာတစ်ပါးလို့ယူရတယ်အဲ့ဒါကြောင့်ဒီမှာသူပစ္စည်းကိုရလို့အဘိဓါအလိုကြီးကဝိသမလောဘအဲ့ဒီမှာအဘိဓါရဲ့နောက်မှာလဲကျေပွန်းလေးပြထားတယ်ဝိသမလောဘရဲ့နောက်မှာလဲကျေပွန်းပြထားတယ်ဆိုလိုတာကနှစ်ခုခွဲထားပြီမဲ့လောဘအနေနဲ့တစ်ခုတည်းပါပဲလို့ဒါပြောကြတယ်ဒီတော့အဲ့ဒီအဘိဓါခေါ်တဲ့သူတော်ဘာပစ္စည်းကိုရလို့သမှုရှေးရှုကြံစီတဲ့လောဘဖြစ်ရင်ဖြစ်စေတခါသူတော်ဘာပစ္စည်းပေါ်မှာတာယာနှစ်တဲ့တတ်မဲ့ယုံမျှဖြစ်နေတဲ့လောဘဝိသမလောဘရင်လဲဖြစ်စေဒီလောဘနှမျိုးဘယ်လောဘပဲဖြစ်ဖြစ်စိတ်ထဲဝင်ရင်ဒီစိတ်ဟာညှဉ်းနှွားမိလားဖြူစင်မိလားညှဉ်းနှွားတယ်ညှဉ်းနှွားမိဆိုလို့ရှိရင်တော့ဆင်းရဲမလားချမ်းသာမလားသိကြပါဘူးခင်ဗျာသိကြသလားသိကြပါဘူးခင်ဗျာအဲ့တော့သူတော်ဘာပစ္စည်းကိုตายာတတ်မဲ့တဲ့လောဘဖယ်ထားပါအောင်မိပစ္စည်းตายာတတ်မဲ့တဲ့လောဘကိုဆင်းရဲကြောင်းလားချမ်းသာကြောင်းလားမသိကြပါဘူးခင်ဗျာမသိကြဘူးလားသိကြပါဘူးခင်ဗျာကိုယ်အင်္ဂလိပ်ကောင်းကောင်းလေးစောက်ထားတယ်ရှာရှာပါပါပစ္စည်းတွေပြိလက်မြေတွေတန်နေ ရှားဖွေးပြီးကြိုးကြိုးပန်းပန်း၄ငါးနှစ်ဆောက်လိုက်တော့အိမ်လေးတစ်လုံးဖြစ်တယ်ဖြစ်တော့လှလှပပလေးသဘောကျတယ်အေးအင်မတန်ကြိုးကြိုးပန်းပန်းဆောက်ထားရတဲ့အိမ်နေတော့လည်းနေလို့ကောင်းတယ်အိမ်ပတ်လည်းမှလည်းပဲကြည်ကောင်းအောင်ဆိုပြီးပန်းပင်လေးတွေဗာလေးတွေစိုက်လို့ပြိုးလို့သဘောကိုကြားတယ်ကိုယ်အိမ်နဲ့ဝင်လာပြီဆိုလို့ရှိရင်စိတ်ထဲကိုကျဉ်းနှံမှုနှစ်သက်မှုနဲ့အပြိဟုတ်ကလားအဲ့ဒါဟာအိမ်ကိုတာယာနေတာမဟုတ်ဘူးလားတာယာနေတာတတ်မဲ့နေတာဆိုတော့သူ့ကိုဘာခေါ်မလဲလောဘသူရောဥပ္ပကိလေသာမဟုတ်ဘူးလားသိကြသလားသိကြတယ်ဒီတော့အဲ့ဒီလောဘကလေးနဲ့ဒီအိမ်ကလေးကိုနေရတဲ့အခါကျတော့မချမ်းသာဘူးလားချမ်းသာတာပေါ့မဟုတ်ဘူးလားငါအိမ်လေးငါအိမ်လေးနော်နေလို့ကောင်းလိုက်တာအသည့်ကလေးဟုတ်လားချမ်းသာလိုက်တာဒါပေမဲ့အဲ့ဒါတတိမထားလို့ပါမိများလောင်မှဖြင့်ဒုက္ခပဲဟဲ့မတွေးမိဘူးလားတွေးမိတယ်အဲ့ဒီအခါကျစိတ်ထဲမနဲ့ဖြစ်သွားပူကနေဖြစ်သွားရယ်နော်ပူကနေဖြစ်သွားတယ်ညကြတော့ကောင်းကောင်းအိတ်နိုင်ရလားဘာကြဘိုးကြိုက်လို့လားဘာလို့တော့အေးသခိုးဖောက်မှစိုးလို့ဟုတ်ကဲ့လားသခိုးဖောက်မှစိုးလို့တကယ်လို့ဒါဒီအိမ်ကိုမตายရမတတ်မဲ့ဘူးဆိုသခိုးဖောက်မှစိုးเสียလို့သလားလို့ပါဘူး gain ဖောက်ခြင်းတလောက်ဖောက်ဖဲ့ခြင်းတလောက်ဖဲ့ငါတော့အိပ်ပြက်မခံဘူးအိမ်မဲမဟုတ်ဘူးလားအဲ့ဒါမตายရမတတ်မဲ့ဘူးအဲ့ဒါမตายရမတတ်မဲ့တဲ့ပုဂ္ဂိုလ်ကတော့စိတ်ချလက်ချအိပ်ရတော့မချမ်းသာဘူးလားตายရတတ်မဲ့တဲ့ပုဂ္ဂိုလ်ကတော့တကြောင်ညာကြတဆိုးရင်နဲ့ဆိုတော့ဆင်းရဲသလားချမ်းသာသလားအဲ့ဒါကသူများပစ္စည်းမဟုတ်ဘူးကိုယ်ပစ္စည်းတာယာတတ်မဲ့တဲ့လောဘတောင်မှပဲဒါလောက်ဆင်းရဲစေတာမဟုတ်လားမသေးကြဘူးလားတကယ်လို့များမတော်တဆမီးလောင်သွားပြီဆိုလို့ရှိရင်တော့ဘာဖြစ်မလဲယူဖို့ပဲရှိတော့တယ်ဘာလို့လဲဆောက်တာမကြသေးဘူးပစ္စည်းကရှာလိုက်တာလွန်ရောအဲဒီငွေလေးကလည်းပဲရှိတဲ့အတွင်းပစ္စည်းလေးကိုရောင်းချပြီးတော့လောက်ရတာနေစရာမရှိလို့ဟုတ်ကဲ့လားအဲ့ဒါကိုအခုမီးလောင်သွားပြီဆိုတော့ဘယ်နဲ့လုံလဲယူဖို့ပဲရှိတော့တယ်မန္တလေးမှာမီးလောင်နေလေအဲဒကမာကြီးတယောက်သူ့အိမ်နဲ့မလားမကန်လမ်းပေါ်မှာတယ်ရှာကြီးတငင်ထိုင်းငိုနေတာတဲ့ဘာမှလည်းမလုပ်တော့ဘူးအဲ့ဒါလို့သာဆိုလို့ရှိရင်တော့အဲ့ဒါမယူနိုင်ဘူးလားယူနိုင်တယ်ဆိုတော့ဒါဒီလိုယူနိုင်တာဒီလိုငိုရတာမျက်ရည်ကျရတာဟာဘာကြောင့်ကျရတာလဲလောဘကြောင့်ဘယ်လောဘလဲကိုယ်အိမ်ကိုကိုယ်ပစ္စည်းကိုตายာတတ်မဲ့တဲ့လောဘကြောင့်မသေးကြဘူးလားအဲ့တော့ကိုယ်ပစ္စည်းตายာတတ်မဲ့တဲ့လောဘကြောင့်ဒီလောက်ဆင်းရဲနေပြီဆိုရင်သူများပစ္စည်းตายာတတ်မဲ့ရင်ပိုးပြီးမဆင်းရဲပြီဘူးလားဆင်းရဲတယ်ဒါကြောင့်မလို့စိတ်ညစ်မဲ့လျင်ဆင်းရဲပင်ဖြူရင်ချမ်းသာသည်အဲ့ဒီလောဘဝင်လာပြီဆိုလို့ရှိရင်ကိုယ်မှာရှိတဲ့တက်ရှိပစ္စည်းပဲဖြစ်စေတက်မှပစ္စည်းပဲဖြစ်စေတက်ရှိပစ္စည်းဆိုတာဘာလေးလဲသာသမီတွေပြီးတော့ကောအဲခွေးတွေကြောင်းတွေဟုတ်ကလားဆင်းတွေမြင်းတွေကြွဲတွေနွားတွေအဲ့ဒီပုံမှန်တာယာတက်မဲ့ပြီးတက်မဲ့သည်ဖြစ်စေတက်မဲ့ပစ္စည်းတဲ့အိမ်တော်ပရိဘောကစသည်အဝတ်ထည်စသည်တာယာတက်မဲ့သည်ဖြစ်စေဘာပဲတက်မဲ့ဆင်းရတာကတော့သိကြတယ်မဟုတ်ဘူးလားအဲ့တော့တကယ်လို့ဆင်းရဲနေကျင်တယ်မဆင်းရဲကျင်မှုဆိုရင်သူဘာလုပ်ရမလဲအဲ့ဒီတရားတတ်မဲ့မှုလောဘကိုနဲနိုင်မမြနဲအောင်ဆင်းခြင်းနှလုံးသွင်းသို့မဟုတ်သမထဥပဒနာဘာဝနာနဲ့ပယ်ရှားဟုတ်ကဲ့လားအခုနပြောတဲ့နီး၆ပါးမှာသင်လို့ရနီးနဲ့လျှော့ဆေးပေးဟုတ်လားဘလောက်ဒီလောဘကအကျိုးမဲ့ကိုဖြစ်စေတယ်လေလို့ဆိုတော့လုတ်တော်အဋ္ဌနာဇာနာတိလုတ်တော်ဓမ္မနာပတ္တိလုတ်တော်အဋ္ဌနာဇာနာတိလုတ်တော်ဓမ္မနာပတ္တိအန္တဓမ္မန္တရာဟောတိယံလုတ်တော်သဟတေနရံအန္တဓမ္မန္တရာဟောတိယံလောဘောသဟတေနရံအဲ့နေသောပုဂ္ဂိုလ်သည်အထာအကျိုးစီးပွားကိုလည်းနဇာနာတိမသိ ဘာယာတတ်မဲ့တဲ့လောဘဖြစ်နေရင်တဲ့မိမိရဲ့အကျိုးစီးပွားလည်းမသိဘူးသူတို့ဘာရဲ့အကျိုးစီးပွားလည်းမသိဘူးနှစ်ဦးစုံရဲ့အကျိုးစီးပွားလည်းမသိဘူးအကျိုးစီးပွားဆိုတာမသိဘူးဆိုတာကဒီလိုဘာယာတတ်မဲ့နေခြင်းကြောင့်မိမိမှာချမ်းသာကြိုးဖြစ်မလားသူ့မှာချမ်းသာကြိုးဖြစ်မလားမိမိသူတို့ဘာနှစ်ဦးလုံးမှာချမ်းသာကြိုးဖြစ်မလားဆိုတာသူ့မိုးဝေးမှာမခွဲခြားနိုင်ဘူးတဲ့ဒါပြောတာဆိုကြပါစို့သူတို့ဘာမှာသူတို့ဘာပစ္စည်းသူတို့ဘာအိမ်မှာအာအဝတ်ကောင်းထဲကောင်းရှိတယ်ကို့မှာအဝတ်ကောင်းထဲကောင်းမရှိဘူးဆင်းရဲတယ်ဒီတော့သူတို့ဘာရှိမှာဒီမှာရှိတယ်အဝတ်ကောင်းထဲကောင်းကိုမိမိကလိုချင်တယ်နှစ်သက်တယ်တတ်မဲ့တယ်တတ်မဲ့ပြီဆိုလို့ရှိတော့ကချောင်းနေတယ်ဘယ်နေ့ဘယ်အချိန်မှာဘယ်နေရာမှာသူဝတ်လှမ်းမလဲအဲလှမ်းနေတဲ့တပြိုင်တည်းအဲ့အဝတ်ကိုသူရတဲ့နည်းနဲ့တုတ်တယ်မဟုတ်ဘူးလားရတဲ့နည်းနဲ့တုတ်တော့သူစိတ်ထဲမှာအဲ့ဒီအဝတ်ရရင်ဖြင့်သူ့မှာအကျိုးရှိလိမ့်မယ်လို့သူမထင်မယူဆဘူးလားယူဆတယ်နော်တကယ်တော့အဲ့ဒီအဝတ်ရတာနဲ့သူ့မှာအကျိုးရှိရလားဘာဖြစ်လို့စိတ်ချမ်းသာပါမလားဘယ်ချမ်းသာမလဲစိတ်တထင်းနဲ့ဒီအဝတ်ကသူမြင်မြင်ထင်းနဲ့တကယ်လို့ပလိတ်မမိလို့လူမသိလို့မို့လို့သူရလို့ဝတ်အောင်တော့မြင်မြင်ထင်ထင်သူဝရဲပါမလားအိမ်ထဲမှာဝတ်တောင်ပါပဲအမေငါလှမ်းမြမြင်လိုက်မလားဟဲ့ဩစိတ်ထဲမှာမဖြစ်ပေဘူးလားအဲ့ဒီကလေးကချမ်းသာလားဆင်းရဲလားဆင်းရဲပါဘူးအဲ့တော့အဲ့ဒီလောဘဖြစ်စဉ်ကသူဒီအကျိုးအကြောင်းနေသူမျောကိုပြီးတိခဲ့ရလားမသိခဲ့ဘူးတဲ့အဲ့ဒါပြောတာလောဘောအထံလုတ်တော့အထဏာဇာနာတိလုတ်တော့ဓမ္မနာပသတိလုတ်တော့လောဘရှိသောပုဂ္ဂိုလ်သည်ဝါလောဘရှိသောပုဂ္ဂိုလ်သည်ဝါตายာတတ်မဲ့နှစ်သက်နေသောပုဂ္ဂိုလ်သည်အထံအကျိုးစီးပွားကိုနပတ္တိနဇာနာတိမသိဓမ္မံတရားကိုလည်းနပတ္တိမမြင်နဲ့လောဘစိတ်ထဲမှာตายာတတ်မဲ့မှုနှစ်သက်မှုလောဘဝင်နေပြီဆိုလို့ရှိရင်သူဟာတရားကိုလည်းမသိတော့ဘူးတဲ့ကုသိုလ်ကမ္မပဋ္ဌာတရား10ပါးကစပြီးသူမသိတော့ဘူးတဲ့ကုသိုလ်ကမ္မပဋ္ဌာတရား10ပါးဆိုတာကကာယကံဒုစရိုက်ရှောင်ကျင်မှုသူစရိုက်ပုံမှာဝစီကံဒုစရိုက်၄ပါးကိုရှောင်ကျင်မှုသူစရိုက်၄ပါးဝစီသူစရိုက်၄ပါးမနောကံသူစရိုက်၃ဒုစရိုက်၃ပါးကိုရှောင်ကျင်မှုမနောသူစရိုက်၃ပါးပေါင်း၁၀ပါးဒါပြောတာအဲ့ဒီကုသိုလ်ကမ္မပဋ္ဌာတရား၁၀ပါးကစပြီးတော့ဘယ်တရားမှသူမသိတော့ဘူးတဲ့ပါရတတ်မဲ့မှုဖြစ်နေလို့တဲ့လုတ်တော်အဋ္ဌာဏဇာနာတိလုတ်တော်ဓမ္မနပတ္တိအန္တတမန္တရာဟောတိယံလောဘောတဟတေနရာယံယသမိန်ကာလေအကျဉ်းအခါ၌တဏ္ဍရံထိုလူကိုလောဘောလောဘသည်ဝါလူခြင်းတမဲနှစ်သက်မှုသည်တဟတေဖြစ်စည်းနှိမ့်ဆက်၏တရာထိုအခါ၌တတ္တထိုလောဘအနှိမ့်ဆက်ခံရသောပုဂ္ဂိုလ်အားအန္တဓမ္မအမိုက်မှောင်ကြီးသည်ဟောတိဖြစ်၏အကျဉ်းခါ၌အဲ့ဒီပုဂ္ဂိုလ်ကိုလိုချင်တတ်မဲ့မှုတာယာတတ်မဲ့မှုလောဘအနှိမ့်ဆက်အဖြစ်စီးခံရတယ်တဲ့အဲ့ဒီအခါမှာဒီပုဂ္ဂိုလ်ဟာဘာမှကိုမမြင်တော့ဘူးမသိတော့ဘူးတဲ့သူ့မှာမှောင်ကြီးကြသွားတယ်အန္တဓမ္မတရာဟောတိမှောင်ကြီးကြတယ်ဆိုတာအမှားမှားအကြောင်းအကျိုးအကောင်းဆုံးကိုခွဲခြားဝေမံပြီးသိနိုင်တာပြောတာလားမသိနိုင်တာပြောတာလားမသိနိုင်တာပြောတာမသိနိုင်တော့ဘူးတဲ့အဲ့ဒါလို့မသိဘူးဆိုလို့ရှိရင်တော့မန္တာကိုလည်းအမှားမထင်ပေဘူးလားထင်တယ်အမှားထင်ပြီးတော့ရှောင်ပေးလိုက်မယ်အမှားကိုမှန်တယ်လို့မထင်ပေဘူးလားထင်ပြီးတော့မပြုတ်မိပေဘူးလားပြုတ်မိတယ်ဒီလိုဆိုလို့ရှိရင်အကျိုးနဲ့မလားအကျိုးရုံမလားအကျိုးရုံပဲတဲ့ဒီမှာကြောင်ကျိုးမမြင်မိုက်မောင်ဝင်စိတ်စင်ဖြစ်စည်းတာပြီးတော့ပါလောဘအပြစ်သေချာစစ်ပဲပြည့်သူကိုပါဘုန်းကြီးကစာအုပ်ကြည့်နေတယ်မမြင်ဟာစာမျက်နှာမှာဘလောက်တော့ရှေ့ရှေ့ရှေ့အဲအဘိဓါဝိသမလောဘအဲ့ဒီကောင်းစင်အောက်ကကြောင်ကျိုးမမြင်မိုက်မောင်ဝင်စိတ်စင်ဖြစ်စီးတာစိတ်စင်ဖြစ်စီးတာဆိုတာဒီလိုလောဘစိတ်တပကောပနောတဲ့လောဘလောဘသည်စိတ်တပကောပနောစိတ်အစဉ်ကိုဖြစ်စီးတတ်၏တဲ့ကြည်လင်ဖြူစင်းနေတဲ့စိတ်အစဉ်ကိုလောဘကဖ
ဖြက်စီးပြစ်လိုက်တယ်လောဘဝင်လိုက်တာနဲ့အဲ့ဒီစိတ်အစဉ်ဖြူစင်သေးလားမဖြူစင်တော့ဘူးညင်မဲ့သွားပြီဒါကြောင့်မလို့ဒီလောဘဟာစိတ်အစဉ်ကိုဖြက်စီးတတ်တယ်တဲ့ယောင်ကျိုးမမြင်မိုက်မောင်းဝင်စိတ်စဉ်ဖြက်စီးတာလောဘအပြစ်သေချာစစ်ပဲပြစ်သူကိုပါဟုတ်ကလားဆိုကြောင်ကျိုးမမြင
်
မိုက်မောင်းဝင
်
စိတ်စဉ်ဖြက်စီးတာ
ဆို
လောဘအပြစ
်
သေချာစစ
်
ပယ်ပြစ်သူကိုပ
ါ
ဆိုဘုန်းကြီးတို့သာသနာမှာအင်မတန်ထင်ရှားတဲ့ဩပလဝံထေရီမဆိုတာကြားဟုတ်တယ်မဟုတ်လားယဟမဘေကုဏီမဘေကုဏီမဩပလဝံထေရီမဆိုတာဉာဏ်간다စာတပေဒယဟနာမကိလေသာခတ်သိမ်းကင်းငြိမ်းပြီးတဲ့ပုဂ္ဂိုလ်ရုပ်ဆင်းအင်္ဂါကလည်းအင်မတန်တင့်နေလှပါတယ်ရှေးဘဝရှေးဘဝတွေတုန်းကရုပ်ဆင်းအင်္ဂါတင့်နေလှပါကြောင်းလူတန်းနေလူကပြုတ်ရဘူးလို့ပန်းနေလူကရဲအဝတ်ထဲလေးလူကဘူးတယ်အဲ့လိုလူခဲ့တဲ့အခါမှာလည်းပဲသူကဆူတောင်းတာကအဲ့လိုဆူတောင်းခဲ့တယ်ဒါကြောင့်မလို့ဥပ္ပလဝဏ္ဏတဲ့ဥပ္ပလဆိုတာကကြာဝဏ္ဏဆိုတာကအစင်းကြာအစင်းကဲသူလှပါတော့အစင်းရှိရပါလို့ဤလို့ဆူတောင်းပြည့်တဲ့ပုဂ္ဂိုလ်ဒါကြောင့်ဥပ္ပလဝဏ္ဏထေရီမကြာပါမြင်ဘူးလားမနဲ့နေတော့နှင်းစီပန်းနဲ့ပဲဟာပူလှရပါပူထားတယ်ဩဒါကြဆိုဒီတော့အဲ့ဒီထေရီမဟာညဇောဘုရားရဲ့တရားတော်နာကြားရပြီးတော့တရားတရားဖြစ်လို့မို့လို့ညဇောဘုရားရဲ့သာသနာမှာဝင်ပြီးတော့ဘိက္ခုနီမပြုပြီးယဟန်တရားကျင့်ကြံပွားများအထောက်တဲ့အခါကျတော့မလေးစင်ဖို့လေးစင်ရအရဟတမညာအရဟတဖုန်ညာရပြီးတော့ယဟန်နာမဖြစ်သွားတယ်လူဘဝကလေးကရုပ်ဆင်းအင်္ဂါတင့်နေလှပါတယ်အမျိုးသမီးဘေကုဏီမှာဖြစ်တဲ့အခါကျတော့ဘလောက်ကြီးညိုစရာကောင်းမလဲစဉ်းစားကြည့်နော်အမှန်တကြီးညိုစရာကောင်းတယ်ဒါကြောင့်မလို့လူအများကြီးညိုကြတယ်ကုသိုလ်တော်ကုသိုလ်ပွားကြတယ်သရာတရားဖြစ်ကြတယ်တို့တော့အဲ့ဒီထဲမှာသရာမဖြစ်ဘဲနဲ့တဏှာဖြစ်နေတဲ့ပုဂ္ဂိုလ်တယောက်ကလည်းရှိတယ်အဲ့ဒီဘေကုဏီမှာကိုလူကလေးကစိတ်ထဲမှာနှစ်သက်သဘောကျပြီးတရားတတ်မဲ့ပြီးတော့လောကသဘောအရာပြောရမယ်ဆိုလို့ရှိရင်မေတ္တာတက်ဝင်ချစ်ခင်နေတယ်ပေါ့လေ။ဒါမေတ္တာတက်ဝင်ချစ်ခင်နေတယ်ဆိုတာမေတ္တာဆိုတဲ့စကားလုံးကအမှန်ကမိမိအာယုံပြုတဲ့ပုဂ္ဂိုလ်ချမ်းသာအေးမြစေလိုတဲ့စိတ်။ဟုတ်တယ်မဟုတ်လား။ဒါပေမဲ့လို့အခုဒီတကားကဥပ္ပလွန်ထေရီမကိုလူဘဝကလေးကနေပြီးတော့တာယာနှစ်သက်တတ်မဲ့ခင်မင်းနေဆိုတာချမ်းသာသူချမ်းသာစေလိုတာလားကိုချမ်းသာခြင်းလားလား။ကိုချမ်းသာကျင်တာတော့ဒီလိုဆိုလို့ရှိရင်မေတ္တာဟုတ်ပါမလားဒါပေမဲ့လောကမှာပြောကြတာကတော့မေတ္တာတဲ့ဝင်ချစ်ခင်တယ်တဲ့ပြောင်းပြန်ကြီးဖြစ်မနေဘူးလားဖြစ်တယ်နော်စဉ်းစားကြည့်ပါမေတ္တာဆိုတာသူ့ဖို့နော်မေတ္တာဆိုတာသူ့ဖို့ချစ်တာဆိုတာဟဲ့ကိုဖို့မဟုတ်ဘူးလားအေးအဲ့တော့ပြောင်းမြန်ကြီးဖြစ်မနေဘူးလားစကားသုံးတာလေစကားသုံးတာပြောင်းမြန်ကြီးဖြစ်နေတယ်မေတ္တာသက်ဝင်ချစ်ခင်နေတယ်နော်ပြင်သုံးဖို့ကောင်းတယ်ဒီတော့တာယာတတ်မဲ့နှစ်သက်နေတယ်ဆိုတော့လောဘမဟုတ်ဘူးလားဥပကိလေသာအငြိအကြေးနာမည်ကမောင်နန္ဒတဲ့ဘယ်လိုလဲတော့မောင်နန္ဒတဲ့မောင်နန္ဒကိုဗမာပြန်ရမယ်ဆိုလို့ရှိရင်မောင်ချစ်ခင်ဟုတ်ကလား နန္ဒဆိုတာချစ်ခင်တာနှစ်သက်တတ်တဲ့ပုဂ္ဂိုလ်တဲ့ဟုတ်ကဲ့လားဒါကြောင့်မလို့သူ့ကိုနာမည်ပြန်မဲ့မြန်မာပြန်မဲ့ဆိုလို့ရှိရင်ဘယ်လိုပြန်ရမလဲမောင်ချစ်ခင်လို့ပြန်ရလိမ့်တော်တော်လည်းချစ်ခင်တတ်တဲ့ပုဂ္ဂိုလ်ကိုကျဉ်းဖန်မှန်ဘိက္ခုနီမမယွေးပြီးတော့တော်တော်ဘိက္ခုနီမဘဝကြမှာမဟုတ်ပါဘူးသူကလူဘဝကလေးကအဲ့ဒါလည်းပဲသူဟာမောင်နန္ဒကဥပ္ပလဝံထေရီမရဲ့တူအရင်းနဲ့เนาะတူအရင်းကအတော်ကိုသူစိတ်ထဲမှာနှစ်သက်တရားတတ်မဲ့နေတာလောကကွာမကြောက်ဘူးလားဟမ်ရှိပါမလားဒီလိုဟာမျိုးဘယ်မှများတွေ့ဘူးဟန်တာဝရီခေတ်ကဟုတ်တယ်မဟုတ်လားပါတယ်တော့နတ်ရှင်နောင်တို့ဓာတုကလျာတို့ဟုတ်တယ်မဟုတ်လားဒီလဖြစ်ဆိုတာကြားတယ်မဟုတ်လားပါတယ်တော့ဟမ်အဲ့ဒီမဲအဲ့ဒီမဲထားပါတော့လေဒီဒီမဲထားတော့နော်ဒီတော့ဘာယာတတ်မဲ့တဲ့လောဘဖြစ်တော့အမြဲတမ်းပဲဒီဘိက္ခုနီကိုသူကြံစည်နေတယ်နန္ဒအဲ့ဒါသူစိတ်ထဲမှာဒီတာယာတတ်မဲ့တဲ့လောဘအငြိအကြေးဝင်နေတော့ဒီအငြိအကြေးကြောင့်သူကဒီဘိက္ခုနီကိုကြံစည်တဲ့မကြံစည်တဲ့ဆိုတာသူသိတာအဲ့ဒါပြောတာအကျိုးစီးပွားကိုမသိဘူးတဲ့ဒီလောဘဝင်လာပြီဆိုလို့ရှိရင်ဘာလို့မသိသလဲလို့ဆိုတော့တဲ့လောဘဝင်လာတာနဲ့သူဟာအမှောင်ကြီးကြပါတာပဲအန္တတမန္တရာဟောတိယံလောဘောတဟတိနရအမောင်ကြီးကြသွားတယ်ဆိုတာသူ့မှာညာအလင်းရတာပြောတာလားညာအလင်းမရတာပြောတာလားအဲညာအလင်းမရတဲ့ကသူဘာအကြောင်းအကျိုးအကောင်းဆိုဝေဖန်နိုင်မလဲမဝေဖန်နိုင်တော့ဒီဘိက္ခုနီကိုသူမတရားသိမှုမတတ်မဲ့သိမှုဒါတကယ်ကြီးမားတဲ့အကုသိုလ်ကြီးပဲလို့သူမသိဘူးမဟုတ်ပေဘူးလားအကျိုးစီးပွားကိုမသိဘူးတဲ့ဒါနဲ့တနေ့တော့ဩပလွန်ထေရီမကသွားငံကပြန်လာသွားငံကပြန်လာတော့သွားငံပြန်ပြီးတော့သွားအပြင်မဲ့မှအကြောင်းအပြင်မဲ့ကသွားညောင်းမှဖုံးပေးသွားချုံသွားညောင်းဖုံးပေးပြီးတပိတ်ပါဆေးပြီးပြန်လာအဲသွားမဖုံးပေးရသေးဘူးသွားခန္ဓာကပြန်လာပြန်လာပြီးတော့တပိတ်ကိုတဏှာမှထပြီသူကြောင်းကနေကညောင်ဆောင်ပေါ်တက်ပြီးအနားဖြေလိုက်တာအနားဖြေလိုက်တာမှအပြင်ဘက်ကအလင်းရောင်ကျဲကျဲတောက်နေတဲ့နေဘူးမှကြည်လာရတဲ့မျက်စိဟာအတွင်းလဲဝင်လိုက်လဲဝင်လိုက်တဲ့အခါကျတော့မျက်စိအခိုးရိုက်ပြီးတော့မှုံမှုံမွမ်းမွမ်းဖြစ်ဒီခါမှာပဲသူလဲညောင်ဆောင်မှာတလုံးမောသူအနာယူအပန်းဖြီလိုက်တယ်အဲ့ဒီတည်းမဲ့အကြံစီနဲ့တလုံးအောက်ကနေပြီးတော့စောင့်ချောင်းနေတဲ့မောင်နန္ဒဒီဘိက္ခုနီကိုဖျက်ဆီးလိုက်တယ်ပြောတယ်ဘိက္ခုနီကဟဲ့ဟဲ့မလုံနဲ့ဟဲ့လူမိုက်လူမိုက်လူမိုက်မလုံနဲ့လို့ဒီလိုပြောတယ်ဒါပေမဲ့လို့လောဘဘလူးစီးနေတဲ့နန္ဒကသူစိတ်ထဲမှာအမှောင်ကျနေတော့ဘာမှအကြောင်းအကျိုးအကောင်းဆိုမသိမမြင်တော့ပြုတ်မိပြူရသူပြုတ်။နောက်သူကျောင်းကန်းကထွက်သွားတယ်။ကျောင်းကန်းကထွက်လို့မြေကြီးပေါ်လဲသူ့ခြေတော့ချမီရောတခါတည်းမြေကြီးကသူ့စုပ်ပြီးတော့မျိုးသွားတယ်။မြေကြီးကပဲလဲခြေတော့ချမီရောတခါတည်းမြေကြီးကစုပ်ပြီးမျိုးသွားတာအောက်အဝီစီငရဲမှတခါတည်းရောက်သွားသည်တဲ့။ဒါလောက်ကြီးမားတဲ့အကုသိုလ်ကံကိုကျူးလွန်တဲ့ပုဂ္ဂိုလ်မြေမျိုးတဲ့ဆိုတာမဖြစ်နိုင်ဘူး။ဟာအင်မတန်ဖြစ်နိုင်တာပေါ့။အခုကာလလည်းပဲလူတွေကသတိမထားကြလို့လား။မြေမျိုးတဲ့ဆိုတဲ့အကျိုးပေးမဟုတ်တော့လည်းပဲအင်မတန်ကြီးမားတဲ့အကုသိုလ်ကံပြုတဲ့ပုဂ္ဂိုလ်ဟာတနည်းနည်းနဲ့တော့မကောင်းကျိုးထိတာသိကြတယ်။မဟုတ်ဘူးလား။ကာတတ်ရင်လည်းခံရမယ်၊လူရိုက်ရင်လည်းခံရမယ်။ဒါမှမဟုတ်အမြင့်ပေါ်ရင်လည်းလက်ကြသေးရင်လည်းသေးမယ်၊ရေရင်လည်းမြုပ်ချင်ဒီရဲနဲ့မြုပ်ချင်မြုံမျောချင်မျောမယ်ဒါတခုခုဖြစ်တိုင်းဖြစ်နိုင်တာပဲအမှန်တန်ကြီးမားတဲ့အကုသိုလ်ကံကို ဒီတော့ဒီမှာသုတဏ္ဏမှာဖြစ်တဲ့တာယာတ္တမဲ့မှုလောဘအငြိအကြီးကသူ့ဘယ်အထိဆွဲချသွားလဲအဝိဇ္ဇိအထိဆွဲချသွားတယ်အဲ့ဒီဆင်းရဲလောက်ကြီးမားတဲ့ဆင်းရဲရှိပါဦးမလားမရှိဘူးတဲ့ဒါကြောင့်လောဘမြတ်စိတ်ထဲဝင်လာပြီဆိုလို့ရှိရင်တာယာတ္တမဲ့မှုလောဘဝင်လာပြီဆိုရင်အဲ့ဒီလောဘကိုနီး၆မျိုးမှ၃မျိုးမျိုးနဲ့ပယ်ပယ်မိအောင်ပယ်ပါတဲ့ပယ်လို့ရှိရင်တော့ချမ်းသာမယ်တဲ့မပယ်ရင်တော့ဆင်းရဲမှသိကြတယ်ဒါပေမဲ့အဲ့ဒါလောက်မကြီးတဲ့လောဘရှိသေးတယ်အဲ့ဒါလောက်မကြီးတဲ့လောဘကလည်းပဲသူနည်းနဲ့သူဆင်းရဲတာရှိတယ်ဒါပေမဲ့လို့အဲ့ဟာမျိုးကြတော့လောဘလို့စိတ်အငြိအကြေးလို့လူကိုဆင်းရဲစေတဲ့တရားလို့ပရိမထာမိကြဘူးအမှတ်တမဲ့ပဲဘုန်းကြီးတို့ညံစွာဘုရားလက်ထက်ကဂန္ဓတထေဆိုတာတစ်နှစ်တစ်ကြိမ်သူရဲ့အိမ်ရှိမှယရဏမန္တကြီးထိုးပြီးတော့အဲ့ဒီယရဏမန္တကြီးရဲ့အလဲမှာကြီးကျယ်တဲ့စားပွဲတောက်ပွဲကြီးသူကျင်းပလေရှိတယ်ကြီးကျယ်တဲ့စားပွဲတောက်ပွဲကြီးဆိုတော့မန္တကုကယရဏမန္တဆိုတော့အထက်မှာရှိတဲ့အခင်းအကျင်းတွေကလည်းပဲရှင်ငွေကြောက်တံပရမယာတွေနဲ့စိန်နေနဲ့စီးပြီးတော့ခင်းရကျင်းရကျင်းထားတဲ့အားတွေပေါ့တခြားမပြောနဲ့ခြီးနှင်းတက်တဲ့ခြီးနှင်းကုန်အဲ့ဒါတစ်ခုပဲအတဗျာတသိမ့်တန်နေတဲ့ဘယ်လိုဆိုတော့ဘလောက်သူရဲ့စာဝေတော့ပဲကြီးကျယ်စီကားမလဲဆိုတော့ကြီးများပြားမလဲဆိုတာစဉ်းစားကြည့်ပေါ့အဲ့ဒီမှာစားပွဲတောက်ဖွယ်တွေအဲ့ဒီခေအဲ့ဒီအခါမှာရှိသမျှစားပွဲတောက်ဖွယ်တွေအကုန်လုံးအပြည့်အစုံစီမံထားပြီးတော့တသိန်းတန်နဲ့ခွက်ထဲမှာအဲ့ဒီစားပွဲတောက်ဖွယ်တွေတစ်ခုစီတစ်ခုစီထည့်ပြီးတော့ဒီလူကဒီတထဲကစားလေးရှိတဲ့ဒါအဲ့ဒီတထဲရဲ့ကြီးကျယ်တဲ့စားပွဲတောက်ဖွယ်ကျက်တွေကိုမြို့လူတို့ကလာပြီးကြည့်ကြတယ်လာပြီးကြည့်ကြတာမမြင်ရတဲ့လူတွေကရှေ့ကထိုင်ကြည့်တဲ့လူကကြည့်နောက်ကမတ်တရကြည့်တဲ့လူကကြည့်အဲ့ဒီမတ်တရကြည့်တဲ့လူတွေများလာတဲ့အခါကျတော့နောက်ကလူတွေကမမြင်ရတော့ဂရင်တွေဝတ်တက်ကြည့်ကြရတယ်ဂရင်တစ်လုံးမှတက်ကြည့်လို့မမြင်ရနောက်ဂရင်တစ်လုံးဆင်းနှလုံးဆင်းသုံးလုံးဆင်းမလေးကြည့်လိုက်ကြည့်လိုက်တဲ့လူတွေအများကြီးပဲတဲ့ဒါနှစ်ဆင်းနှစ်တိုင်းတဲ့ဒါနဲ့တော်ကထင်းရောင်သမားတယောက်ကအဲ့ဒီနေ့သူထင်းရောင်သွားတဲ့အခါကျတော့ဂန္ဓာတထေစားပွဲတောက်ပွဲကျင်းပတဲ့နေ့နဲ့တိုးတော့မြို့မှာရှိတဲ့သူ့ရဲ့ဖောက်တဲ့သူ့မိတ်ဆွေကကဲတငယ်ချင်းလာဒီကနေ့အထူးဆန်းပြရမယ်ဂျုံတော့ဂျုံခဲပဲတနေ့မှတစ်ခါတွေ့ရတယ်လာလိုက်ခဲ့ဆိုပြီးခေါ်သွားတဲ့အခါကျတော့အဲ့ဒီဂန္ဓာတထေစားပွဲတောက်ပွဲအကြည့်ခံလို့ကြည့်တယ်ထင်းအောင်သမားစဉ်းစားကြည့်ပါမြို့ကိုထင်းအောင်လာတယ်ဆိုတော့အချိန်မီသူရောက်အောင်လာရမယ်တောကလာရတယ်ဆိုတော့စောစောထမလာလို့မရဘူးအဲ့ဒီခက်ကလေးမြန်မရှိဘူးမဟုတ်ဘူးလားလေးမြန်မရှိတော့နေမြင့်မလာလို့ရမလားမရဘူးသူစောစောထလာရမယ်စောစော3နာရီလောက်4နာရီလောက်တော့ထလာရမယ်လဲပါရမှာပေါ့လဲမပါလို့ပဲရမှာအဲ့လဲမပါဘူးဆိုလဲတချို့လဲပဲအထမ်းနဲ့ထမ်းပြီးသွားမှာပေါ့လေအဲ့ဒါတော့မနေ့စောကြီးထလာရတဲ့အေးရေးကမောဝတော့ဘိုက်ထဲမှာကဘာမှအစားကမရှိသေးဘူးတီးကြတော့ဖောက်တယ်ထင်းပေးအဲ့ဖောက်တယ်စီကငွေရမှသူကထမင်းစားရမှာကိုထမင်းလေးတပြားကိုနှစ်ပြားကိုလောက်ဝဲပြီးတော့စပြီးဘိုက်ထဲဘိုက်ပြအောင်သွတ်ရမှာပြီးတဲ့အခါကျမှအိမ်ပြန်ရမှာသမင်းတပြားဖို့နှစ်ပြားဖို့ ਨੇ ဘယ်နဲ့တော့ဝါပါမလားဟမ်ဘယ်နဲ့ထင်တော့ဟုတ်ကလားအဲတပြားဖို့နှစ်ပြားဖို့တော့မသိဘူးဒီခေတ်ဒီခါမှာငါးချက်ဖို့တော့မဝဘူးတဲ့မင်းညာကပဲပြောတယ်မင်းညာဟာသမ ्या နေညာပဲပုံနှိပ်တိုက်ရှင်တယောက်အဲ့ဒါသူ့အလုပ်သမားတွေကိုတဲ့ညစာလဲကြွေးရတယ်တဲ့ဘာကြောင့်လဲလို့ဆိုတော့မိကနေကြတော့ပြက်ပြက်သွားလို့တဲ့ပြန်ပြန်သွားတော့ညကြတော့မှညမိလာတဲ့အခါထပြီးလာခိုက်မှတန်းပြီးဖမ်းပြီးရိုက်ကြရတယ်တဲ့ဒါကြောင့်မို့အစင်းနဲ့အိမ်မှာအိတ်ခိုင်းပြီးတော့အဲ့ဒါညစာလဲကြွေးရတော့ တော့ကိုထမင်းမညငါးချက်ပေးလိုက်တယ်အခုတရနေ့ရမှာတဲ့အဲ့ဒီကောင်းထင်ပြောတယ်တဲ့ဆရာကျွန်တော်တို့ငါးချက်နဲ့ထမင်းမဝဘူးပြလို့ပြောတယ်တဲ့ငါးချက်နဲ့ထမင်းမဝဘူးဟာဟုတ်ပါမလားကွယ်ဆိုဟုတ်ပါတယ်ဆရာလို့ဆိုတော့ထမင်းဘိုးတော့မတက်ဘူးဒါမှမဟုတ်ထမင်းထဲတော့လျှော့ထဲ့တယ်လို့ဆိုတယ်ဒါကြောင့်မဝဘူးတဲ့ဒီကိဒီခါငါးချက်နဲ့မဝပြီမယ်လို့ဟိုခေဟိုခါမှာတော့နှစ်ပြားနဲ့လည်းဝါတာပဲဘုန်းကြီးတို့ငယ်ငယ်တုန်းကအဲ့ဒါနှစ်ပြားကိုထမင်းသစားဘူးတဲ့ငယ်စားလို့လည်းကောင်းတယ်ဝါလည်းဝါတယ်အဲ့ဒါဒီထက်ကတချို့ပုံကိုယ်တွေအဲ့ဒီခေအဲ့ဒီခါမတွေ့ဘူးမကြုံဘူးသေးဘူးနော်ရုပ်ရှင်ရိုက်ပြရင်တော့ကြည့်ရလိမ့်မယ်ဒီတော့အဲ့ဒီကြမ်းမှာသူကထမင်းစားရမှာသို့တော့အခုသူ့ဖောက်တဲ့ကပိုက်ဆံပေးလိုက်တဲ့သို့တော့လာကွယ်အထူးအဆန်းကြည့်အောင်ဆိုပြီးတွားပြီးတော့ကြည့်ဖို့ရအတွက်ခေါ်သွားတော့လိုက်သွားတယ်သူလည်းကြည့်ကျင်နေဟိုကြကြည့်တယ်အမလေးပေါ်လိုက်တဲ့ဟင်းနေထမင်းနေစားပွဲတောက်ပွဲတွေတီးစားတယ်မလေးငါနဲ့နော်စားလိုက်ကျင်တယ်ဘာလို့သူတလောက်စားကျင်လဲမူလအစားနေတာမဟုတ်လားမူလအစားနေတဲ့ပုဂ္ဂိုလ်တလောက်ကောင်းတဲ့အစားတောက်တယ်မြင်သေမကြပဲနေပါမလားမနေဘူးအဲ့သိစားကျင်နေတယ်စောက်တီလို့မရဘူးဒါနဲ့ရှေ့တိုးတိုးသွားတယ်သူတငယ်ချင်းကဟက်ပဲတော့ဆွဲဆွဲထားတယ်တိုးတိုးတိုးတိုးနဲ့နောက်ကြတော့သူမနေနိုင်ဘူးဖွင့်ပြောတယ်ဟေ့တငယ်ချင်းဖြစ်ဘူးငါတို့စားကြင်လှပြီအဲ့ငါတောင်းပေးစမှာသူမိတ်ဆွေကလည်းဒါမင်းတို့နဲ့တို့နဲ့တန်တဲ့စားတော့မဟုတ်ဘူးတောင်းလို့ဘယ်ရမလဲမလုပ်ပါနဲ့တိုးတိုးတိုးတိုးနဲ့အဲ့ဒါလို့အကျဉ်းချင်းဖန်ဖန်တောင်းမှနောက်ကြတော့ဒီလိုဘလောက်ကြအောင်စားကျင်တဲ့စိတ်လောဘအားကောင်းလာတယ်လဲဆိုတော့တငယ်ချင်းတော့မပြောတော့ဘူးသူ့ဟာသူလဲဘလို့ကဘလို့ရောက်သွားမှမသိဘူးတထဲရှိရောက်တာဟိုတွန်းဒီထိုးနဲ့ရောက်သွားတယ်နဲ့တူပါတယ်အဲလူတွေလဲဝိုက်ပြီးကြောင်ကြည့်နေကြတယ်ရောက်သွားတော့မှချက်ချင်းပဲတထဲမင်းနဲ့ကျွန်တော်ကိုစကားလေးတစ်ခွန်းတစ်ခွန်းပြောခွင့်ပြုပါတထဲမင်းစားတဲ့တောက်တဲ့အစားအစာတွေတဲကတခုခုကိုကျွန်တော်ကြွေးပါကျွန်တော်စားခြင်းလုံးလုံးမလို့မရှက်မကြောက်တောင်းရပါတယ်အဲဒါတထဲကဩအမောင်ကစားခြင်းလေကိုစားခြင်းလဲပေးရမှာပေါ့ဒါပေမဲ့အဲဒါအမောင်စဉ်းစားပေါ့တို့များဒီလိုဖွဲ့ဖွဲ့ရရာတွေစားနိုင်တောက်နိုင်အောင်နဖူးအချွေချီမကြပြီအတိကိုယ်ဆင်းရဲစိတ်ဆင်းရဲခံပြီးတော့အဲ့ဒီဆင်းရဲနဲ့ရင်းနှိပ်ပြီးယူခဲ့ရတဲ့ရခဲ့ရတဲ့အစာတောက်တွေဒါကြောင့်မင်းလည်းပဲဒီဟာမျိုးစားကြတယ်ဆိုလို့ရှိရင်ငါလိုဆင်းရဲနဲ့မင်းရင်းနှီးရလိမ့်မယ်မင်းခန္ဓာကိုယ်နဲ့မင်းစိတ်နဲ့ရင်းနှီးရလိမ့်မယ်ဒီလိုဆိုရပါရဲ့စားကြနေပြီဆိုတော့ဒီကလူကအာတထင်းမင်းစားတာစားရလို့တော့ဘာလို့လဲကျွန်တော်လို့ဒီကောင်းပြီဒီလိုဆိုလို့ရှိရင်မင်းစားရတော့ရစေမယ်တို့များစားပွဲတောက်ပွဲပြီးတဲ့အခါကျတော့တို့စီလာခဲ့ခေါ်လိုက်တယ်အဲသူစားပွဲတောက်ပွဲပြီးအောင်စောင့်နေရတာသူခမညာဘုန်းကြီးနာတထဲမင်းဆိုရင်တော့နည်းနည်းတော့ကြွေးလိုက်ပါပါကဲကွယ်ဒါလေးတော့ကဲမင်းအစာကြီးစားထားပြီးတော့ငါစီလာခဲ့ပေါ့နော်အခုကဘာမှမပေးလိုက်ဘူးတဲ့အဲ့ဒါနဲ့စားပွဲတောက်ပွဲပြီးတဲ့အခါကျတထဲမင်းစီသွားတဲ့အခါကျတော့ခောက်ပြီးကွယ်အဲ့ဒါဟာငါတစ်သက်လုံးကုန်ပြီးကျုံလို့ရတဲ့ပိုက်ဆံနဲ့ဝယ်ထားရတဲ့ငွေနဲ့စုထားရတဲ့စားပွဲတောက်ပွဲပဲအဲ့တော့မင်းလည်းပဲအဲ့ဒီစားပွဲတောက်ပွဲမျိုးစားကြင်တောက်ခြင်းနဲ့ဆိုလို့ရှိရင်ငါအိမ်မှာ၃နှစ်ကျုံခံဟော၃နှစ်ကျုံခံပြီဆိုလို့ရှိရင်တော့မင်းရပြီလားမှတ်ပြီတော့ဓမင်းတနတ်စာ၃နှစ်ကျုံခံပြီအလုပ်လုပ်ရမလဲကဲဘယ်သူလုပ်မလဲအဲ့ဒီပြိဿတွေကဘယ်သူလုပ်မလဲဘသူမှမလုပ်ဘူးနော်ဘသူမှမလုပ်ဘူးဒါပေမဲ့ဒီအဖြစ်ပြက်ကအိန္ဒိယမှာဖြစ်တဲ့အဖြစ်ပြက်အိန္ဒိယသားတွေဆိုတာစဉ်းစားကြည့်ပါရှေ့ကဂျာရုဝါဒတွေဆိုလို့ရှိရင်အဲ့ဒါတနေ့တပြားရလဲပဲတပြားနဲ့သူတို့လှုပ်လှုပ်တယ်မဟုတ်လားဟုတ်တယ်မဟုတ်လားတပြားနဲ့ပဲလှုပ်လှုပ်ပြီးတော့ကလပဲဝါနေတာပဲသူတို့ကအစင်းရဲ့ပင်မခနိုင်နဲ့လှုပ်တဲ့ရသမျှစုတဲ့အဲရသမျှစီပဲနောက်ကြတော့တဖြည်းဖြည်းကြာလာတဲ့အခါကျတော့ရန်ကုန်မြို့လေမှာအဲ့ဒါတိုက်ကြီးတာကြီးကုမ္ပဏီကြီးနဲ့အဲ့ဒီအခါကျတော့မှဗ ဗမာတွေကိုငှားတယ်တမျက်လဲလဲမဟုတ်လားလာအထယ်လိုက်တယ်တယ်လဲကူလီလုတ်လဲဒီခါကျတော့ခိုင်းပြီအဲ့ဒီကေအဲ့ဒီခါတွေးဘူးတဲ့လူကလည်းခါရှားရနေတူတယ်အဲ့ဒါလိုလူမျိုးတွေဒီကဒီတကာကမှန်မှန်တရေမင်းလုတ်ပါမယ်ဘုန်းကြီးထင်ပါတယ်အဲ့ဒီအခါကျတော့ထမင်းညံလေးဟင်းညံလေးတော့ကျွေးပြီနဲ့တူပါရဲ့မကျွေးရင်လည်းဒီတကာဒုက္ခရောက်မှာပေါ့လေအဲ့အိန္ဒိယသားရက်ဆက်တဲ့အခါကျသိရက်ဆက်တာအမှန်တန်ရက်ဆက်တယ်ဒါကြောင့်မလို့မြတ်စွာဘုရားလက်ထက်ကအဖြစ်ပြက်တွေဟာတချို့ဟာမယုံကြည်နိုင်စရာတွေတောင်မှပဲဖြစ်တယ်တကယ်ရက်ဆက်တဲ့လူတွေပြီးတော့နိုင်ပြီဆိုလို့ရှိရင်လည်းသိဖြီးတာကြောက်ပြီဆိုလို့ရှိရင်လည်းပဲအဲ့ဒါရှီခိုးတာပဲဘုန်းကြီးဟို63ခုကအိန္ဒိယထဲမှာနေတော့အိန္ဒိယထဲရှောက်သွားတော့ကုသိဏယုံမြတ်စွာဘုရားပြိဋိဘံဆန်တဲ့နေရာအဲ့ဒီသွားတော့အဲ့ဒီမှာသုံးညအိမ်နေပြီးတော့ဘုရားရှင်ပြိဋိဘံဆန္ဒအာယုံပြုပြိဋိမဟာပြိဋိဘနာသုတ်ဆင်းခြင်းနှလုံးသွင်းစသည်ပေါ့လေလောက်ပြီးတော့ပြန်တော့ဂေါရတ်ပုဘုဒ္ဓါဆိုတာအဲ့ဒီဘုဒ္ဓါမှာအဲ့ဒီဘုဒ္ဓါကနေပြီးတော့ယထာစီရအဲ့ဒီဘုဒ္ဓါကိုတော့ကားနဲ့သွားရကုသိဏယုံကနေပြီးတော့ကားနဲ့သွားတော့ဂေါရတ်ပုဘုဒ္ဓါရောက်တော့ယထာမလာသေးဘူးယထာတဏှာကြီးလောက်ဆောင်အောင်ပဲဒါနဲ့လက်စေးချီစေးမျက်နှာလေးသိချင်းလို့လူလန်းဆန်းသွားအောင်ဆိုပြီးတော့ဟိုရေချိုးအိမ်ထဲဝင်သွားတယ်သူတို့စီမှာအဲ့ဒါလိုလက်စေးချီစေးမျက်နှာသိရအောင်ဆိုပြီးတော့တမင်းကိုလှုပ်ထားတာဘုရားမှန်ရှိတယ်နာဟာနဂရလို့ခေါ်တယ်ပါဠိလိုတော့နာဟာနဂရပဲသူတို့ခေါ်တော့နာနာဂရလို့ခေါ်တယ်ပါဠိစကားလုံးမှာပဲရေးတာကတော့ပါဠိစကားလုံးဆိုတော့လည်းပဲအမှန်ဟိန္ဒူပေါ့လေဟိန္ဒူစကားလုံးမှာနာနကရဝင်သွားတယ်အထက်မှာရေငုတ်လေးငုတ်ရှိတယ်ရေငုတ်လေးငုတ်မှာလူဟိုရင်တရက်လွတ်အောင်သူတို့တင်ထားတာပါအဲ့ဒီရေငုတ်လေးငုတ်နဲ့မြင်နေချင်းဆိုင်နန်းရအဲ့ဒီနန်းရအတွက်မှမှာအပန်းဖြေထိုင်ရအောင်ဆိုပြီးတော့ကွန်ကရစ်ခုံတွေလုပ်ထားတယ်ဘုန်းကြီးဝင်သွားတဲ့အခါကျတော့ဆေးကြောပြီးတဲ့လူလဲ2ယောက်3ယောက်ပြန်ထွက်လာတယ်။အထက်မှာကလား3ယောက်အဲ့ဒီကခုံပေါ်မှာထိုင်နားနေကြတယ်။ထိုင်နေကြတယ်။သူတို့မှဒုတ်ရှည်ကြီးတွေနဲ့အဲ့တော့ဒုတ်အရှည်ကြီးတွေကိုင်းနေဆိုကြတဲ့ဒီကလားတွေပါကလားတွေ။အဲဘုန်းကြီးတို့ပြိတ္တာမသိဘူးနော်နွားအကြောင်းသားကလားပေါ့။မဟုတ်ဘူးလား။ကလာတော့ကြောင့်သားတွေကဒုတ်ရှိကြီးတွေကိုင်းနာဘုန်းကြီးတို့စီလိုဒုတ်တူတူလေးတွေမဟုတ်ဘူးအကြီးကြီးတွေမှာသူတို့တရသာသာရှိတယ်ဒါနဲ့ဘုန်းကြီးလည်းပဲအထက်မှာပထမရေပိုက်ဖွင့်ပြီးတော့မျက်နှာသေးလက်ဆေးပြီးတော့ခြီဆေးအဲဘုန်းကြီးခြီဆေးနေတော့ထိုင်းနေတဲ့ကလာတကောင်ကလှန့်ပြီးဟောက်တယ်ဝူဝါနဲ့ဘုန်းကြီးလည်းနားမလဲပါဘူးအဲ့လိုစကားနည်းနည်းပါးပါးတော့ပြောဖြစ်သွားဖြစ်လာဖြစ်အောင်တော့တတ်တယ်ဒါမှမဟုတ်အဲ့ဒီကလာပြောလိုက်တာနားမလဲဘူးဒါတိတော့တိလိုက်တယ်တိလိုက်တာကတော့ဒါငါသူငေါ့တာမန္နာပဲလို့ဒီလိုတော့တိလိုက်တယ်ဒါနဲ့ဘုန်းကြီးဆဲပြီးတော့သူ့မျက်နှာချင်းပြန်ဆိုင်လိုက်တယ်ဆဲဆိုင်လိုက်တော့အဲ့ဒီခါကျတော့သူပြောတဲ့စကားဘုန်းကြီးနားလည်သွားတယ်ဘာပြောတာလဲဆိုတော့အဲ့ဒီရင်ကုန်းဟာမျက်နှာသိဖို့ရင်ကုန်းဘာလို့ချီရောက်ဆေးရတာလဲအမှန်တော့ဟိုထွက်သွားတဲ့လူတွေလည်းသူတို့လည်းမျက်နှာတည်လက်စေးခြီစေးပြီးတော့သွားတာပဲအဲဘုန်းကြီးကိုတက်တက်ကြောက်မလားလို့ပေါ့လေခြောက်တာဒီတော့ဘုန်းကြီးကအဲ့ဒီအချိန်မှာခရီးရသွားတယ်လူကခီးပန်းတယ်လူကလည်းပဲအခုခန္ဓာကိုယ်ကတဝက်စာပဲရှိတယ်63ပုံပဲရှိတယ်အဲ့ဒါမှတ်မှတ်ရရအဲ့ဒီခါတော့ကအခုဘုန်းကြီးက160လောက်ဖြည်နေတယ်တရား60လောက်ရှိနေ။ဒါနဲ့အိန္ဒိယတပြည်လုံးလျှောက်လှဲ့နေတာဆိုတော့ကလားဆိုတာလူဘောဟရတယ်ဆိုတော့ဘုန်းကြီးသိနေ။သိနေတော့တက်တက်လူတွင်ရဲ့လူကျေလောက်တာပဲလို့စိတ်ထဲကထောင်းနဲ့ဒေါသထွက်သွားတယ်။ထွက်သွားတာနဲ့ तू ကငုတ်တုတ်ကြီးထိုင်လို့အဲ့ဒီခုံပေါ်မှာဒုတ်ရှိကြီးကလည်းထောက်လို့ဘုန်းကြီးကသူ့ရှိသွားရတယ်။ဘုန်းကြီးအရကသူ့ခေါင်းပေါ်ခေါင်းတစ်လုံးကျော်ရုံရှိတယ်။ ဒါပေမဲ့ဘုန်းကြီးကပါလောက်တယ်လို့ဆိုတော့သူ့လိုကလားလို့မပြောဘူးအင်္ဂလိပ်လိုပြောပြီးတော့ဘုန်းကြီးကလက်သီးနဲ့ထိုးမလို့လို့ဘာလို့လို့နဲ့ကိုယ်ကလောက်တော့ဟိုးအမှန်တော့လေတကယ်ပဲဒီကလားလှုပ်လိုက်ရင်လည်းဘုန်းကြီးကထိုးမှာ